ရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှိရှ တမလို့နောက်ကနေပြီးစိုက်ကဲဆဲကြီးလိုက်လာပါတယ်လိုက်လာပြီးတမလို့အဲ့ရနေပြီးတော့တငယ်ညိုးမျိုးနဲ့မှရှိတဲ့ orange coffee တိုင်းမှာတမလို့ထိုင်ရတယ်အဲ့ဒါစိုက်ကဲ60ကအဲ့စင်တာရှိမှရက်တယ်တမလို့ခုံနေတဲ့မင်းမိုးမှာမတက်ရက်ပြီးတော့လည်းကြည့်တယ်ဘေးနားမှာလာရှင်ထိုင်ပြီးတော့လည်းကြည့်တယ်အဲ့ရနေပြီးတော့တမလို့ပြန်ထွက်လာတယ်ပြန်ထွက်လာတဲ့အချိန်မှာစိုက်ကဲ60ကတမလို့နောက်ကိုလိုက်တယ်တမလို့ကလမ်းလျှောက်ပြီးတော့ရက်ကွက်ချေကိုဝင်လာတယ်အဲ့ဝင်လာတဲ့အချိန်မှာပဲသူတို့ကနောက်ကနေသေးသေးလေးလိုက်လာတယ်တေချာကြည့်တယ်ကြော်တက်သွားတယ်ပြီးတော့အချိန်ကနေစူဆောင်ပြီးတော့ရက်နေတယ်တမလို့ဒီမိန်းကလေး2ယောက်တည်းပေါ့နော်အဲ့အမနဲ့လေးလေးမို့လဲ2ယောက်ပဲရှိတယ်ဒီစိုက်ကဲ60ကအချိန်လေးစီနောက်လေးစီလို့သူကပိတ်ပြီးတော့တမလို့လိုက်တယ်တော့လို့ပတ်ဆက်ချက်လို့မရတော့ဘူးဆက်ချက်လို့မရတော့တရက်ကလုံးရဲ့နှလုံးနေအဓိကရသားလေးဘောင်းဆိုရဲ့နှလုံးနေတမလို့ညနာကိုရောက်လာတယ်အဲ့ဂျက်ကွက်ကသူရက်နေတဲ့တရက်နှစ်ယောက်ကလည်းလှည့်ပြီးတော့သူကတူတူတူပြောတယ်အဲ့တရက်နှစ်ယောက်ကလည်းတစ်ခါထိုက်ကြည့်ပြီးတော့တရက်ကလုံးကထိုက်ကြည့်တယ်ဆိုတော့တမလို့ main gate ရှင်အဲ့ဒီမှာဘလို့မှတမလို့လမ်းဆက်ချက်လို့မရတဲ့အခါတမလို့ရက်တယ်တမလို့နောက်လိုက်လာတဲ့ဆိုင်ကဆမေးတယ်ဘာကြောင့်လိုက်တာလဲပြောဆိုတဲ့အခါတော့ဘာမှမပြောရင်းနဲ့မောင်းပြီးတော့ထွက်သွားတယ
်မမီမီနဲ့မလေးလေးမွန်တို့နှစ်ယောက်ဟာတခြားចောင်းသားကောင်းဆောင်တဦးနဲ့အတူအနာမှာရှိတဲ့တင်ကားညို့မြို့နယ်16ရက်ွက်အပိုင်း3ရက်ွက်ကောင်းစီရုံးကိုချက်ချင်းဝင်ရောက်တိုင်ကြားခဲ့ကြပါတယ်ရက်ွက်ကောင်းစီဝင်ဦးမျိုးမင်းကသူတို့ကိုလက်ခံပြီးအရေးယူဆောင်ရွက်ခဲ့ပါတယ်လို့မလေးလေးမုံက RFA ကိုပြောပါတယ်ခင်ဗျာမလေးလေးမုံဟာ88အရေးခင်မှာထောင်တန်း10နှစ်ကြာခဲ့တဲ့ကျောင်းသူတယောက်ဖြစ်ပါတယ်
ကျွန်တော်မင်းဆိုရရဝတ်အဖွဲ့ဝင်ရနေပြီးတော့မရကတော့သူချင်းဖုန်းဆက်တယ်ကျွန်တော်တို့ရှိနေကျွန်တော်လည်းဆားရက်နှစ်ရက်ထုတ်ပေးပြီးတော့ရေးခိုင်းတယ်ကျွန်တော်မင်းကတော့ကောင်းကောင်းမွန်မွန်ကျွန်တော်တို့ဆက်ဆံတယ်ရေးပြီးတဲ့အချိန်မှာဟိုလက်ခံကိုကျွန်တော်တို့ယူမယ်ဆိုပြီးတော့လမ်းလိုက်ထွက်ပြီးတော့မိတူကူးဖို့ထွက်တဲ့အချိန်မှာစိုက်ကားလည်းငှားလို့မရဘူးကားလည်းငှားလို့မရအောင်ခါရက်တာစီထားတယ်အဲ့နဲ့ကျွန်တော်တို့ကမိတူမဆွဲရဘဲနဲ့လရေမူရင်းနဲ့ပဲနှစ်ဆောင်ပြန်ရေးလိုက်ရတယ
်ဒီစိုက်ကယ်စီးတဲ့လူတွေဟာဒီလောက်အတင်ရဲရဲနှောက်ရက်ခဲ့တာဟာဘဒူတွေထံကခွင့်ပြုချက်ရယူထားတာလဲလို့စဉ်းစားစရာဖြစ်တယ်လို့လဲမလေးလေးမုံကပြောပါတယ်
။ဆိုင်ကယ်ကလိုက်စင်ရထားတဲ့ဥစ္စာလည်းမဟုတ်ဘူး။ရန်ကုန်မြို့ထဲမှာစီးနင်းခွင့်လည်းမရှိတဲ့ဝတ်တောက်တဲ့ဒီဆိုင်ကယ်တွေကလိုက်စင်ရနှောက်ရက်ခွင့်သူတို့ပေးထားတယ်လို့ပဲ။သူတို့ကနန်းကျောင်းမြန်မောင်းခွင့်လည်းရှိတယ်။အုံလိုက်ခဲလိုက်ဆိုင်ကယ်ရှိစီးဆိုရအာရန်ကုန်မြို့မှာဘယ်သူမှမောင်းလို့မရ။တိုက်သူတို့လောက်ခွင့်ကျွန်တော်တို့နှောက်ရက်ခွင့်ပေးရတယ်တူတူပဲ။အဲ့ဒီအတွက်ကြောင့်ဒီအပေါ်မှာကျွန်တော်တို့ကလုံးဝမစင်တော့ပါဘူး။ဒါကကျွန်တော်တို့ main play ကအိန္ဒိယမဲမှုပဲ။သာကိုတိလျောက်လာဆော်ကားမှာပျက်စီးရပျက်စီးအောင်ကြံတာမဟုတ်ဘူး။အဲ့ဒီအတွက်ကျွန်တော်တို့ဘက်ကမကျင်တတ်လို့တုံ့ပြန်လို့ရှိရင်လည်းကျွန်တော်တို့ဘက်ကအမှားလုံးဝမဟုတ်ပါဘူး။ကျွန်တော်တို့သိခံနိုင်တဲ့အတိုင်းပါလုံးဝကိုယ်ပုံလုံးသွားပါပြီ
။အခုလို88ကျောင်းသူနှစ်ဦးနှောက်ရက်ခံခဲ့ရတဲ့ကိစ္စဟာစနစ်တကျစီစဉ်ခဲ့တဲ့ကိစ္စပဲလို့ယူဆကြောင်း88ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ်ခင်ဗျာ
။ရန်ကုန်မြို့မှာကမော်တော်ဆိုင်ကယ်စီးရဆိုတာကရိုးရိုးလူတွေစီးလို့မရဘူး။ဌာနဆိုင်ရာမှာလျှက်စစ်လို့ပါလို့စီရင်လို့ကလွဲရင်ဒီတရားရဲနဲ့တစ်စိတ်ပါတာပါ။ပြန်သွားပါအဲ့တော့ထောက်လန်းရေးဘောင်းစုံနဲ့အစိုးရကနေပြီးတော့ခိုင်းစေထားတဲ့နိုင်ငံရေးသမားတွေကိုလိုက်လံပြီးတော့အတင်းယူဖို့အဲ့ဒီလူတွေကမရှိတာဆိုတော့အဲ့ဒီဆိုင်ကယ်စီးတဲ့လူတွေကလုတ်ကျင်တာလုတ်ခွင့်ရှိတယ်လို့ဖြစ်နေတယ်သူများအင်ရှိတွေမှာအာမနာဗာမနာစိတ်ပြီးတော့ရထားမယ်ဘယ်သူမှမပြောရဘူးကျွန်တော်တို့နောက်တွေကိုလိုက်ပြီးဆိုရင်လမ်းကြောင်းပြန်တဲ့သူတို့လိုက်တာပဲဘယ်ကြီးလေးရမှမတားရဘူးအဲ့ဒီလူအချိန်ကြီးမျိုးကနေပြီးတော့ဒီကနေ့မိန်းကလေးတယောက်ရက်ွက်တဲ့ကိုပြန်တဲ့ကိစ္စမှာဆိုင်ကယ်တွေနဲ့ဝိုင်းပြီးတော့အလေးရင်လှိမ့်ပြီးတော့လိုက်နှောက်ရက်တဲ့အစီရောက်လာတယ်။ချင်းချောက်ယုံမကနှောက်ရက်တဲ့အစီရောက်လာတော့မင်းကလေးတွေကပြန်ပြီးတော့သူတို့ကိုအပြားဆွဲဖို့ကြိုးစားတယ်ဆိုတာမျိုးကြီးဖြစ်လာတယ်ဆိုတာဟာကျွန်တော်တို့စီမှာဒီထက်ပိုပြီးတော့ငုံခံစရာမရှိတော့ဘူးဆိုတာကိုပေါ်ပြနေကျွန်တော်တို့ဘက်ကတင်းတင်းမြန်မြန်နဲ့အမျိုးသားရေးကိစ္စတွေပြင်လဲအောင်ကြိုးစားနေကြပြီလားတစ်ဖက်ကအာဏာပိုင်အဖွဲ့အစည်းအစီအစဉ်ရဲ့ကျွန်တော်တို့အပေါ်မှာဆက်ဆံမှုတွေဟာရန်လိုယုံမကနိုင်လိုမင်းထက်ဆန်လုံးတဲ့အခါကျွန်တော်တို့မှာငုံခံတော့မှမဟုတ်ဘူးဆိုတဲ့အချက်ကိုဒီနေ့မိန်းကလေးကစပြီးတော့ပြလိုက်တာပဲဖြစ်တယ်
။88ကျောင်းသားကောင်းဆောင်ကိုကိုကြီးကလည်းဒီနေ့အခြေအနေတွေဟာအင်မတန်ဆိုးရွားတဲ့အဆင့်ကိုရောက်လာပြီလို့ဝေဖန်လိုက်ပါတယ
်။ဒီနေ့ကြုံနေရတဲ့အခြေအနေဟာကျွန်တော်တို့တိုင်းပြည်ရဲ့ပကတိအခြေအနေပါပဲ။ဒါတိုင်းပြည်ရဲ့အနာဂတ်ပါပဲ။အဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့မှာစိတ်မကောင်းတရားကပြည်သူချင်းဖြစ်တယ်ဆိုတဲ့ပဋိပက္ခအသွင်မျိုးခံပြီးနေတဲ့နေရာမှာလည်းအဲဒီစိုက်တဲ့စီးပြည်သူတွေဒိုင်နာစီးပြည်သူတွေနဲ့ကျွန်တော်တို့ကိုချင်းချောက်တာတွေအနောက်ရှက်တာတွေတောက်လျှောက်ခံနေရတဲ့ဟာအခုပြောနေတဲ့စီကံကြီးဝါသောဒီမိုကရေစီနိုင်ငံတော်စီဆောက်တယ်ဆိုတာအဲ့ဒါဒီနေ့ကြုံရတာတွေအားဒါတကယ်အရှိတရားပါပဲ
အခုလို88မျိုးသက်ကျောင်းသူတွေ NLD ရုံးချုပ်ကအပြန်သင်္ကန်းညို့မြို့နယ်မှာနှောက်ရက်ခံရမှုအတွေ့ဘယ်လိုဆက်လက်အရေးယူပါသလဲလို့သင်္ကန်းညို့မြို့နယ် Mayaka Yongo, Arafika Sato, Minangayama, Tawanjadu Diaga, Telefongo Selekai Tabu Biosobi, Bama Tama, Majabe, Mene, Ninga Jama, Pong, Jawabare Kamia.